ဒီကနေ့အစီအစဉ်မှာပထမဆုံးအောက်ခြေလူထုအတွက်လှူရှားဆောင်ရွက်နေသူတွေကဒီစီးပွားရေးဖိုရမ်ပေါ်ဘယ်လိုမြင်ကြတယ်ဆိုတာဝီလျံအီဂယ်ရဲ့သတင်းဆောင်ပါကိုခြေခံပြီးတင်ပြပါမယ်။ကမ္ဘာစီးပွားရေးဖိုရမ်ကိုတက်ရောက်ခဲ့ကြတဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေပေါ်မှာနဲ့သူတို့ချမှတ်တဲ့ဆုံးဖြတ်ချက်တွေပေါ်မှာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာတချို့သောလှူရှားသူတွေရဲ့အမြင်ကတိတ်မကောင်းလှပါဘူး။အဲ့ထက်ကဒူးကတော့ကျွေးမီကင်ဝေးဆိုင်ရာလှူရှားတဲ့အဖွဲ့တစ်ခုဖြစ်တဲ့ Jubilee Town Africa ရဲ့ဥက္ကဋ္ဌ MB Gaius ပါ
They do work that is completely against the interests of grassroots
သူတို့တွေကအောက်ခြေလူထုအဖွဲ့အစည်းတွေတာမန်လူထုတွေရဲ့အကျိုးစီးပွားကိုလုံးလုံးဆန့်ကျင်ပြီးလုပ်နေကြတာပါ
ကမ္ဘာစီးပွားရေးဖိုရမ်ဟာဖွံ့ဖြိုးဆဲကမ္ဘာအတွက်လို့ပြောတဲ့လွတ်လပ်စွာကုန်သွယ်ရေးကိုဖော်ဆောင်တာဖြစ်ပြီးဒါဟာဒေသတွင်းဈေးကွက်တွေကိုကော်ပိုရေးရှင်းကြီးတွေကထိုးဖောက်လာစေတယ်လို့ Gaius ကပြောပါတယ်ကမ္ဘာစီးပွားရေးဖိုရမ်ခေါင်းဆောင်တွေမှာကြတော့မတူတဲ့အမြင်ရှိနေပါတယ်။ဒီဖိုရမ်ဟာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီမဟုတ်ဘူး။အာဖရိကနဲ့ကမ္ဘာတစ်လွှားဖွံ့ဖြိုးတိုးတက်ရေးကူညီဖို့ရှေ့ပြေးစီမံကိန်းတွေအပါအဝင်ကြိုးပမ်းလှုပ်ဆောင်မှုအများအပြားကိုကမ္ဘာကထပြုပေးတဲ့အဖွဲ့ဖြစ်တယ်လို့အဲ့ဒီခေါင်းဆောင်တွေကဆိုကြပါတယ်။နှစ်စဉ်ကမ္ဘာစီးပွားရေးဖိုရမ်ကျင်းပခြင်းရောက်တိုင်းမှာကမ္ဘာနိုင်ငံအသီးသီးဂန္ဓာအသီးသီးကခေါင်းဆောင်တွေတစုတဝေးနဲ့ရှိနေကြတာကိုအခွင့်ကောင်းယူပြီးပဝန်းကျင်ရေးရာလှုပ်ရှားသူတွေ globalization လို့ခေါ်တဲ့တကမ္ဘာလုံးလွှမ်းခြုံဆက်သွယ်လှုပ်ဆောင်မှုတွေကိုကန့်ကွက်သူတွေစတဲ့နေပယ်အသီးသီးအကြောင်းအရာသီးသီးနဲ့လှုပ်ရှားသူတွေရဲ့အသံတွေကိုလည်းကြားကြရပါတယ်။ဒီနေ့ forum မှာမြန်မာရေးပြောဆိုသံတွေကြားခဲ့ကြတဲ့အကြောင်းကိုလည်းဆက်ပြီးတော့တင်ပြပါမယ်။ January 24ရက် forum ဆက်ဆချင်းနေ့မှာပဲအမေရိကန်ပြည်ထောင်စုဒီတိန်နဲ့ပြင်သစ်နိုင်ငံတို့ကနိုင်ငံသားရေးဝန်ကြီးတွေကနေမြန်မာအရေးပူးတွဲကြေညာချက်တခုထုတ်ပြန်ခဲ့ကြပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲကိုဥပိ္ပခါပြုလိုက်မယ်ဆိုရင်စံတမိုးတွေကိုလက်လွတ်ဆုံးရှုံးခံလိုက်တယ်လို့ဖြစ်သွားလိမ့်မယ်ဆိုပြီးနိုင်ငံသားရေးဝန်ကြီး၃ဦးရဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့ပါတယ်ဒါ့အပြင်ကုလသမဂ္ဂလူညွန့်ရေးကောင်စီကတညညညွတ်ထဲချမှတ်ခဲ့တဲ့အချက်တွေကိုလည်းထောက်ပြထားပါတယ်တေချက်ကဒေါ်ဆန်းစုကြည်အပါအဝင်နိုင်ငံရေးကျင်းသားတွေအားလုံးကိုအစောဆုံးပြန်လွှတ်ပေးပြီးအစိုးရနဲ့တိုက်ခိုက်အကြမ်းစစ်မှန်တဲ့တွေ့ဆုံဆွေးနွေးပွဲတွေဖြစ်ပေါ်ရေးအခြေအနေတွေဖန်တီးဖို့နှစ်ချက်ကကုလသမဂ္ဂနဲ့အပြည့်အဝအပြုသဘောဆောင်ပူးပေါင်းဆောင်ရွက်ဖို့နဲ့သုံးချက်ကတော့မြန်မာလူထုရဲ့စီးပွားရေးလူမှုဘေးဒုက္ခရေးရာနဲ့လူအခွင့်အရေးဆိုင်ရာတွေကိုစစ်အစိုးရအနေနဲ့ကင်တွယ်ဆောင်ရွက်ဖို့လိုအပ်တဲ့အချက်တွေဖြစ်ပါတယ်။ဒါပေမဲ့ဒီချက်တွေကိုစစ်အစိုးရကတခုမှလုံမပေးခဲ့ပါဘူးတဲ့။ကြေညာချက်ပါအရိချက်ကိုအမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဌာနကအရာရှိသူဖြစ်တဲ့ Kenneth Billis ကအခုလိုဖတ်ပြခဲ့ပါတယ
် We find the regime has met none of these demands. The regime claims to be moving ahead with its roadmap to civilian
မာဆီဆူရအနေနဲ့လုံခြုံရေးကောင်စီနဲ့အမေရိကန်ပြည်ထောင်စုရဲ့ညွှန်မှန်းချက်တွေကိုတခုမှအကောင့်ထဲဖို့လောက်ကင်တာမတွေ့ရသေးပါဘူး။သူတို့ဘာသာချမှတ်ထားတဲ့လမ်းညွှန်အစီအစဉ်တိုင်းအရက်ဖက်အုပ်ချုပ်ရေးကိုဆက်ပြီးလှုပ်ဆောင်မယ်လို့ပြောဆိုနေပေမဲ့၁၄နှစ်သာကြာခဲ့တယ်အချိန်အတိအကျတတ်မှတ်အကောင့်ထဲပေါ်တာမျိုးလဲမရှိသေးပါဘူ
းအချိန်အတိအကျတတ်မှတ်အကောင့်ထဲပေါ်တာမရှိသေးဘူးလို့ပြောခဲ့ပြီးတဲ့နောက်ဟီပိုရီလာ၈ရဲ့တောက်ကြနေညမှာတော့လာမယ့်မေလမှာအခြေခံဥပဒေအတွက်လူထုဆန္ဒခံယူပွဲလုပ်ဖို့ပက်ဂရစ်၂၀၁၀ခုနှစ်မှာအထွေထွေရွေးကောက်ပွဲလုပ်ဖို့စစ်အစိုးရကကြေညာခဲ့ပါတယ်ဒီစီးပွားရေးဖိုရမ်အတွင်းမှာပဲဖိလစ်ပိုင်သမ္မတဂလိုရီယာမက်ကာဘာဂါအာရီယိုကလည်းမြန်မာအရေးအတော်ပြင်းပြင်းထန်ထန်ပြောခဲ့ပါသေးတယ်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ဒေါ်ဆန်းစုကြည်ကိုချက်ချင်းလွတ်ပေးဖို့ Miss Arroyo ကတောင်းဆိုခဲ့ပါတယ်။ဒီအခြေအနေဖြစ်မလာရင်အာဆီယံပြည်ညင်စာရန်ကိုဖိလစ်ပိုင်ကအတီးပြုမှာမဟုတ်ဘူးလို့လည်းပြောခဲ့ပါတယ
်။ Not only are we committed to seeing reform, political reform in Myanmar, our Senate will not ratify the ASEAN Charter unless they see real political reform take place in Myanmar. So we must work together.
မြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲတွေပေါ်ပေါက်လာတာကိုမဖြစ်မနေတွေ့မြင်ရမယ်ဆိုတာခိုင်ခိုင်မာမာဆုံးဖြတ်ထားရုံနဲ့မဟုတ်ပါဘူးတကယ်လို့မြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲတွေမပေါ်လာဘူးဆိုရင်ဖိလစ်ပိုင်အထက်လွှတ်တော်အနေနဲ့အာဆီယံဗရိညင်စာတမ်းကိုသဘောတူလိုက်နာမှာမဟုတ်ပါဘူးအာဆီယံအနေနဲ့ပကတိထိရောက်တဲ့အဖွဲ့အစည်းတစ်ခုဖြစ်ဖို့နဲ့ဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်ခက်ခဲတဲ့ရွေးချယ်မှုတွေကိုရင်ဆိုင်ရပါလိမ့်မယ်ဒီအတွက်အားလုံးလက်တွဲဆောင်ရွက်ရပါလိမ့်မယ
်ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကနေ28ရက်နေ့အထိကျင်းပပြုလုပ်ခဲ့တဲ့ကမ္ဘာစီးပွားရေးဖိုရမ်မှာမြန်မာအရေးပြောဆိုခဲ့ကြတာတွေကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာပြန်ပြီးတော့စုစည်းတင်ပြခဲ့တာပါကျွန်တော်ကကြော်ကြော်သိမ့်ပါ